ရခိုင်ပြည်နယ်ကမြို့နယ်တချို့မှာစစ်ကောင်စီတပ်နဲ့အေးအေးရခိုင်တပ်တော်တို့ကြားမှာတိုက်ပွဲတွေကဆက်လက်ပြင်းထန်နေစေဖြစ်ပါတယ်။မနေ့ကဆိုရင်လည်းမြောက်ဦးမြို့ပေါ်မှာနှစ်ဖက်တိုက်ပွဲပြင်းထန်ခဲ့ပြီးတော့စစ်ဘေးဒုက္ခသည်9ဦးထပ်မံသေဆုံးခဲ့ရပါတယ်။မြောက်ဦးမြို့ပေါ်ကခရိုင်ရဲတပ်ရင်းကိုတော့အေးအေးရခိုင်တပ်တော်ကသိမ်းပိုက်လိုက်ပြီးဖြစ်ကြောင်းအေးအေးရခိုင်တပ်တော်ကသတင်းထုတ်ပြန်ပါတယ်။ဒီကြောင်းရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးတော့ကိုစံကျော်ကပြောပြပေးပါမယ်ရှင်။
ရခိုင်မြောက်ပိုင်းကဘူးတီတောင်ကြောက်တော်နဲ့မြောက်ဦးမြို့နယ်တွေမှာစစ်ကောင်စီနဲ့အေးအေးရခိုင်တပ်တော်ကြားမနေ့ကအထိတိုက်ပွဲတွေပြင်းထန်နေတာပါမြောက်ဦးမြို့ပေါ်မှာဆိုရင်မနေ့ကညနေပိုင်းကနှစ်ဖက်တိုက်ပွဲပြင်းထန်ခဲ့တယ်လို့စစ်ကောင်စီကလက်နက်ကြီးလက်နက်ငယ်တွေနဲ့ပစ်ခတ်တာအပြင်လေကြောင်းကပါတိုက်ခိုက်ခဲ့တာကြောင့်အရက်သား9ဦးသေဆုံးခဲ့ရပြီးနောက်ထပ်6ဦးတက်မနယ်လက်တန်းရရှိခဲ့တာဖြစ်ပါတယ်မြောက်ဦးမြို့ပေါ်ကဖရက်ပေါ်စစ်ဘေးဒုက္ခသည်စခန်းကိုမနေ့ကညနေ9နာရီကျော်လောက်မှာလက်နက်ကြီးကြားရောက်ပောက်ကွဲခဲ့တာကြောင့်စစ်ဘေးဒုက္ခသည်ကလေး4ဦးနဲ့တပ်ကြီးပိုင်းအမျိုးသမီး2ဦးသေဆုံးခဲ့တာဖြစ်တယ်လို့ဖရက်ပေါ်စစ်ဘေးဒုက္ခသည်စခန်းတာဝန်ရှိသူ2ဦးကပြောပါတယ
်ဟုတ်ကဲ့ပါတော့မနေ့ညက9နာရီ25မိနစ်မှာလက်နက်ကြီးကြားတယ်နော်ဒါပြီးတော့အဲပေသွားတဲ့သူက9ယောက်ပေါ့တင်ရတဲ့သူက6ယောက်လောက်တင်ရရပါတယ်အဲဒီမှာကလေး4ယောက်တော်ကြီး2ယောက်ငါရောက်တဲ့မှာယောက်ျားလေးက2ယောက်ပေါ့မိန်းမကတော့3ယောက်ပေါ့ဒီတော့
သေဆုံးသွားတဲ့ဒုက္ခသည်တွေဟာပလဝမြို့နယ်နဲ့ကြောက်တော်မြို့နယ်တွေကဒုက္ခသည်တွေဖြစ်ပြီးပြီးခဲ့တဲ့2018လောက်ကလေးကအဲ့ဒီဖေရပေါ်စစ်ဘေးဒုက္ခသည်စခန်းမှာနေထိုင်ကြသူတွေလည်းဖြစ်ပါတယ်အဲ့ဒီဒုက္ခသည်စခန်းကအသက်20ကျော်အရွယ်အမျိုးသမီးတူကတော့လက်နက်ကြီးကြောင့်ကလေးတွေသေဆုံးသွားတာနဲ့ပတ်သက်ပြီးသူ့ခံစားချက်ကိုအခုလိုပြောပါတယ်
ကလေးတွေအတွဲတော့ကလေးတွေတွေ့ပါကလေးတွေမိဘနေရာတွေနေမှာညီမဆိုရင်ဝင်ကြည့်လိုက်မယ်ဆိုရင်ပြောတာရကောတော့မရှိတော့ဘူးညီမဆိုရင်တော့ဒီနေရာကိုကိုနေရာကိုတော့မဒီခရဘောစိုက်ပြေးချောင်းစခန်းကိုတော့မညီမဆိုမတော်ရှိတော့ဘူးအစ်ဒီကလေးတွေမျက်စိချင်းမမြင်ရတဲ့သူမိဘတွေဆိုရင်ညီမတို့ဘယ်လိုခံစားရမလဲဆိုတော့တိတ်စောမရဘူးလေ
အဲ့ဒီမြောက်ဦးမြို့ပေါ်ကဖရက်ပေါ်စစ်ဘေးဒုက္ခသည်စခန်းမှာလူဦးရေ400နီးပါးနေထိုင်ကြတာဖြစ်ပါတယ်။အခုတိုက်ပွဲတွေဖြစ်ပွားလာတာကြောင့်ဘေးလွတ်မယ်လို့ထင်တဲ့နေရာတွေကိုထွက်ပြေးနေကြရတယ်လို့ဒုက္ခမျိုးစုံနဲ့ရင်ဆိုင်နေကြရတယ်လို့စစ်ဘေးဒုက္ခသည်စခန်းကနေထွက်ပြေးလာတဲ့ဒုက္ခသည်အမျိုးသမီးတူကပြောပါတယ
်။ဒီမြောက်ဦးမြားနေမှာ2နာရီကျော်လောက်ပဲအဲ2နာရီကျော်လာရတယ်။အဲ့ဒီညမှာဆိုရင်ဒီညညီမတွေကဒုက္ခမျိုးစုံပဲဆွတ်ပြေးနေရလည်းမပါဘူးအထုပ်တွေလည်းမပါဘူးအစောအစောက်တွေလည်းမပါဘူးညီမတို့ဆိုပဲညီမတို့ဆိုတော့တနည်းနဲ့တည့်ရက်ပိုင်ခံတဲ့နေရာမှာနေခါလာ
မြောက်မြို့ပေါ်မှာဒီကနေ့မနေ့ပိုင်းကလည်းလက်နက်ကြီးကြီးကြရောက်ပြီးတေဆုံးသူဒဏ်ရသူတွေရှိနေတယ်လို့ဒေသခံတွေကပြောဆိုကြပါတယ်။ပြီးခဲ့တဲ့နိုဝင်ဘာလ13ရက်နေ့မှာတကြော့ပြန်စတင်ခဲ့တဲ့စစ်ကောင်စီနဲ့အေးအေးရခိုင်တပ်တော်ကြားတိုက်ပွဲတွေဟာဒီကနေ့အထိပြင်းထန်နေဆဲဖြစ်တယ်လို့ပလဝနဲ့ရခိုင်မြောက်ပိုင်းမှာယာနဲ့ချီတဲ့စစ်ကောင်စီတက်စကန်တွေကိုအေးအေးရခိုင်တပ်တော်ကသိမ်းပိုက်နိုင်ခဲ့တယ်လို့အေးအေးအဖွဲ့ကသတင်းထုတ်ပြန်ထားပါတယ်။မနေ့ကညနေပိုင်းမှာလည်းမြောက်ဦးမြို့ပေါ်ကခရိုင်ရဲစခန်းကိုအပီးသိမ့်ပိုက်နိုင်ခဲ့တယ်လို့အေအေဘက်ကထုတ်ပြန်ထားတာပါအခုလို့အေအေဘက်ကသတင်းထုတ်ပြန်တာနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတုံ့ပြန်ပြောဆိုတာမရှိသေးပါဘူးအေအေအဖွဲ့ထုတ်ပြန်ချက်မှာတော့ကြောက်တော်မြို့နယ်အထက်တင်းမှကျေးရွာအနီးမှာရှိတဲ့တောင်ရှိတောင်ဘျူဟာကုန်းကိုအေအေကတိုက်ခိုက်နေတယ်လို့ပလောဝမြို့နယ်အတွင်းကခဝဲဘျူဟာကုန်းကိုအပီးသက်သိမ့်ပိုက်ရယူနိုင်ရေးအတွက်ထိုးစစ်ဆင်တိုက်ခိုက်နေတယ်လို့လည်းဖော်ပြထားပါတယ်ခင်ဗျာ